မြန်မာနိုင်ငံမှာဩဂုတ်လ6ရက်နေ့ကစပြီး73စီပြက်လက်မှုအခြေအနေဆိုးလာနေပြီးဈေးတွေလည်းတရရိပ်တက်လာနေပါတယ်။တပတ်တွင်းမှာပဲ73စီကတလီတာကိုကျပ်900တက်လာတာဖြစ်ပြီးရန်ကုန်အပါအဝင်မြို့ကြီးတွေကစီဆိုင်အများစုမှာစီမရှိတော့ပဲဒီကနေ့ဩဂုတ်လ73ရက်နေ့အထိဆိုအယောင်ပိတ်ထားတာဖြစ်ပါတယ်။တချို့နေရာတွေမှာအကန့်အသတ်နဲ့ရောင်းပေးတဲ့စီကိုတန်းစီပြီးစောင့်ဆိုင်းဝယ်ယူနေရတယ်လို့မန္တလေးမြို့ကရင်လိုင်းပန်ရှင်သူက VOA ကိုပြောပါတယ်။
တတိယဘောဆူရပေါ်တော့ဒီလေးဆိုရင်ဒီဒုတိယကောမန္တလေးမှာ2365ကျဲတဲ့ဟုတ်ကဲ့လို့သာလေးသာတက်တော့စီဆိုင်တွေကချိုးဆိုင်တွေမြောင်းပိတ်တဲ့အတွက်အခုရှိရတဲ့ဆိုင်တွေမှာတော့အောက်ကိုခါးပြီးပိတ်နေတယ်တော့တိုးနေရတယ်ဗျကျွန်တော်ကဘာကြောက်တာလဲဆိုတော့ဟယ်ရီခီးတို့ကသွားမယ်ဆိုရင်နားမှာမရအစီမရတာလို့ဖြစ်ရင်အဲ့ဒီပြဿနာကိုကြောက်ပြီးတော့မနိုင်ရတာတွေဖြစ်လာတယ်ကားကြီးခီးမထွက်ရတာတွေဖြစ်လာတယ်အဲ့ဒီပြဿနာတွေအခုကျုံနေရတယ်ဗ
ျရန်ကုန်မှာဩဂုတ်လ10ရက်က92 octane deliter ကို1860ရှိပြီးဒီကနေ့73ရက်နေ့မှာတော့2320ဖြစ်လာတာပါ။တိုက်ပွဲတွေကြောင့်နေမီမတည်ငြိမ်တဲ့နေရာတွေနဲ့လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့မြို့တွေမှာဆိုရင် octane deliter ကို7000ဝန်းကျင်လောက်ဖြစ်နေတာဖြစ်ပါတယ်။စီပန့် license မရှိတဲ့ပြင်ပက73စီဇန်တွေမှာတော့ဈေးတွေကပိုကြီးနေတာဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းအထူးသဖြင့်မူဆယ်လားရှုမြို့နယ်တွေမှာ octane တက်စီ deliter ကိုကျပ် 9,400 လောက်ထိရှိနေပါတယ်။စီပန့် license ရဆိုင်တွင်မှလည်းလိုသလောက်ဝယ်လို့မရပဲကားတစ်စီးကိုအများဆုံးကျပ် 2,000 ဘူးပဲရောင်းချပေးနေတာလည်းဖြစ်ပါတယ်။3စီနည်းတူအခြေခံစားတောက်ကုန်တွေဖြစ်တဲ့စီဆန်ဈေးတွေလည်းတစ်နှစ်အတွင်းမှာထက်ဝက်လောက်ထိတက်လာတာပါ။